ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီ ANB ဒုဥက္ကဋ္ဌအပါအဝင်မြို့နယ်စီမံသားရေးကော်မတီဥက္ကဋ္ဌနဲ့ဥက္ကဋ္ဌဟောင်းတို့ကိုဖမ်းဆီးရေးယူခံရတဲ့တတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။အကြမ်းဖက်အဖွဲ့အစည်းဖြစ်အစိုးရကသတ်မှတ်ကြေညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်စပ်တဲ့ဆိုပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးနဲ့ဖမ်းဆီးအရေးယူတာလို့သိရပါတယ်။ရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ရခိုင်မြို့သားပါတီဒုဥက္ကဋ္ဌဦးဝေတောင်ကိုအာဏာပိုင်တွေကဒီကနေ့မနက်ပိုင်းကဖမ်းဆီးခံခဲ့ရတယ်လို့ရခိုင်မြို့သားပါတီကတာဝန်ရှိသူတို့ကပြောပါတယ
်။9:40လောက်ကဖမ်းပါတယ်။သူ့အိမ်မှာလာပြီးဖမ်းသွားတယ်လို့သူမိသားစုကပြောပါတယ်။အဲ့လိုလိုတော့ပြောသွားတာတော့မရှိပါဘူး။ခဏမင်းပြန်ကြရာရှိတယ်ဆိုပြီးတော့ခေါ်သွားတယ်လို့ဒီလိုပဲပြောပါတယ်။ရှိနေလိမ့်မယ်လို့ထင်ပါတယ်။ဟုတ်ကဲ့ပါ
။အခုလိုတရဝင်းနိုင်ငံရေးပါတီကခေါင်းဆောင်တဦးကိုအကြောင်းမကြောက်ပဲဖမ်းဆီးတာဟာပါတီကိုချင်းချောက်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရဦးခိုင်ပြည့်စိုးကပြောပါတယ်။
ဘလို့ကြောင့်ဖမ်းတယ်ဆိုတာကျွန်တော်တို့သုံးပတ်ကတူတူဖြစ်တယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးပါတီတွေကတော့နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။တရားဝင်နိုင်ငံရေးအလုပ်ကိုပဲလုပ်တယ်။အဲ့ဒီလုပ်တဲ့အပေါ်မှာဒီလိုဖိုင်နယ်ဆီလာလုပ်တဲ့ဆိုတာဟာတို့ကရခိုင်မျိုးသားပါတီကိုချီချောက်တဲ့သဘောလိုပဲကျွန်တော်မြင်ပါတယ်။
ဒါပြင်တောင်ကုန်းမြို့နယ်စေပင်သာရဲကော်မတီဥက္ကဋ္ဌဦးဇေယကျော်နဲ့ဥက္ကဋ္ဌဟောင်းဦးဆန်းငွေတို့ကလည်းမနေ့ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဦးဇေယကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ်။
အခုလောလောဆယ်ကကိုပြရကျော်အောင်အမတောင်းမှုနဲ့မူရဲ့ SC ရဲ့ကွက်လူကြီးရဲ့မိတိရရှိလို့ပါဆိုပြီးတော့ခေါ်သွားတာပေါ့နော်။လာခေါ်သွားတာလာခေါ်သွားပြီးတော့မနေ့က24နာရီကျော်တဲ့အချိန်ထိသူတို့အတိုင်းကျလည်းမခွင့်ဘူးရမှလည်းမယူဘူး။မယူတော့ကျမတို့ကတော့တွေ့ရအတွေ့မပေးဘူးမအတွေ့မခံဘူးပေါ့။အတွေ့မခံတော့မခံမဲနဲ့ဦးတောင်းကိုထပ်ဖမ်းတယ်။ထပ်ဖမ်းပြီးတော့မှဒီနေ့မနေ့ကတော့ဥဝေတောင်းကို9နိုင်ခွဲမှာထပ်ဖမ်းတယ်ထပ်ဖမ်းပြီးတော့သူတို့တော့ကိုတမှုနဲ့အနေနဲ့အမှုဖြစ်လိုက်တာ
လက်ရှိဖမ်းဆီးခံထားရတဲ့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပါဝင်3ယောက်ကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ကကြီးနဲ့တောင်ကုန်းမြို့နယ်ဘူးရွှေမော်ကျေးရွာဥက္ကဋ္ဌဦးမောင်ဆန်းကတရားလိုလုပ်ပြီးတော့အမှုဖွင့်ထားတာဖြစ်ပြီးဖမ်းဆီးခံရသူတွေကိုရန်ကုန်ကိုခေါ်တော့တယ်လို့ဦးဇေယကျော်ရဲ့ရှင်းနေတော်တင်ကြီးမောင်ကပြောပါတယ
်ဟုတ်အခုလောလောဆယ်ကတော့လေအကြမ်းဖက်တိုက်ဖျက်ရေးဥပဒေ50ကကြီးနဲ့ရမန်ယူရပါပေါ့နော်ရမန်ယူရဆိုတော့လေသူရဲ့အမှုကပုံမှန်ရဆိုရင်အေးစစ်စစ်ရမှန်ယူရမှာလေဒါပေမဲ့သူတို့ကကြတော့ဟိုဒီမှာဆက်ပြီးမစ်တာလားဘယ်လိုသဘောလဲတော့မသိဘူးပေါ့နော်မနဲ့မူးလေးဂျုံစင်ကလေးကသူတို့ရမှန်ယူပြီးချက်ချင်းခေါ်ပြီးတော့ချက်ချင်းရန်ကုန်အခုတရင်ရတော့ရန်ကုန်ကိုခေါ်သွားတယ်လို့တော့ကျွန်တော်တို့သိရတယ်ပေါ့အိုးရခိုင်ယူပေါ်ကနေဖြတ်သွားဖြတ်မိတယ်လို့တတင်းတော့ရတယ
်ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာ NDT ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကို AA ဖွဲ့ကဖမ်းဆီးခဲ့တာရှိတယ်လို့တပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆိုသလိုဖမ်းဆီးစစ်ဆေးတာတွေရှိနေပါတယ်ရခိုင်ပြည်ပခတ်တတင်းရေးသားတဲ့တတင်းသမားတချို့ကလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်ရေးယူတာတွေလည်းရှိခဲ့ပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတတင်းပေးပို့ထားပါတယ်